ဒီတင်ပါရှာလူဒီဗေရတဲ့တန်ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
a slip of the tongue
ဖြစ်ပါတယ်ဆာလုံပေါင်းက a ကတစ်ခုတစ်ချိန် s လိုက်ပြီး slip ကတမန်အဖြစ်ချောထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွက်ကြောင့်မှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ် of of ကရေT H E the T O N G U E တန်ငါရှာဆိုတော့စကပိုက်ထုံရဲ့ဓာတ်ရဲ့အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ်။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်။ကျမတို့မြန်မာဘန်းစကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတည်းကလည်းရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name.It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျားအမရဲ့နာမည်ကိုမှားပြီးခင်ဗျားကိုခေါ်မိတာတောင်းပန်ပါတယ်ဗျာ။အဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ထိပ်ပေးရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name. It was a slip of the tongue.
ကုစလေတင်ပြပြီးမှကတော့
Cat got your tongue.
ဖြစ်ပါတယ်။ဆာလုံးပေါင်းက CAT cat ကကြောင်းGOT got ga ya twa da YOUR yo ga tin ye TONGUE tan ga sha so lo zakabai thun ye long ga thi be ga lo chang ga tin ye sha ku ko yu twa da la ya twa da la po me kun pon san phit de di idiom ku wet cha sa da a pye ne pyo me swi no she ga HAS has te bi lo has the cat got your tongue lo le be lo ya ba de ဒီသုံးဆင်းတယ်လာတာကတော့နောက်ကျောင်းရာသီအမျိုးမျိုးရှိပါတယ်။တခုကတော့ရှေလဲပိုင်းဒေသမှာရှေးတုန်းကလိန်ပြောတဲ့လူတွေရဲ့ရှာကိုဖြတ်ပြီးဘရင်ရဲ့ကြောင်ကိုကျွေးရကနေဆင်းတက်လာတယ်လို့ဆိုပါတယ်။ရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ဗဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်။ဘာမှအသံမထွက်တဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်။ idiom ဆိုတဲ့သဝိုက်ဒီပဲကတော့ဗဇက်ကဘာလို့ဘာမှမပြောဘဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငိမ့်နေတာလဲနှုတ်ဆိတ်နေတာလဲအတန်လုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါလေဒီအသုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးလေရှိတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ဗဇက်ပိနေတာလဲ။ကျောင်းမှာရန်ဖြစ်ခဲ့တဲ့ကိစ္စအကြောင်းတခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါတယ်။ George Groby ရဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I told my son, has the cat got your tongue? Say something about the fight you had at school.
ခုနောက်ဆုံးတင်ပြပေးမှာကတော့
tongue lashing
ဖြစ်ပါတယ်။စာလုံးပေါင်းက T-O-N-G-U-E, tongue ကရှာ L-A-S-H, lash ကရိုက်တာရနာလို့အဓိပ္ပာယ်ရပြီးLASHING lashing ကတော့ noun noun အဖြစ်အသုံးပြုပြီးရိုက်ချင်းရမ်းခြင်းလို့အဓိပ္ပာယ်ရပါတယ်။စကားပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှာနဲ့ရိုက်ခံရတာပေါ့။ကြာဖို့နဲ့ရိုက်ခံရရင်အသားထိလို့နားတလို့ပဲရှာကိုသုံးပြီးပါဇက်ကထွက်လာတဲ့စကားလုံးတွေဟာလူတစ်ယောက်ကိုစိတ်ဆင်းရဲစေပြီးအခံရခက်အောင်လုပ်တဲ့စကားလုံးမျိုးတွေသုံးပြီးအပြောခံရတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom ရဲ့သွေးပိုက်အဓိပ္ပာယ်ကတော့အဆူအဆဲခံရတာအငေါက်ခံရတာအပြောအဆူခံရတာအကျဉ်းခံရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားအရဆိုရင်တော့အထောင်းခံရတာအဟောက်ခံရတာမျိုးပေါ့ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
John ကအရင်မူတော့အိမ်ပြန်နောက်ကြတယ်လीအဲ့ဒီတော့သူအိမ်ရောက်မှာသူမိမကသူ့ကိုကျိန်းတော့တာပဲလို့အဓိပ္ပာယ်ရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ John got a tongue lashing from his wife as he got drunk and came home late.
ဒီတင်ပါတန်ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A slip of the tongue, cat got your tongue, tongue lashing.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနားဆင်ကြပါရှင်